ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်2020ပြည်နှစ်အတွင်းကမ္ဘာတဝန်းအလုံးလက်မဲ့ဖြစ်ခဲ့ရသူစုစုပေါင်း255သန်းရှိတယ်လို့ကုလသမဂ္ဂကပြောပါရတယ်။2019ခုနှစ်နဲ့နှိုင်းယှဉ်ရင်ပြီးခဲ့တဲ့နှစ်အတွင်းဒီကမ္ဘာလုံးအလုံးလုံးချိန်ပေါင်းရဲ့ 8.8% ကနေဆုံးရှုံးခဲ့ကြောင်းအပြည့်အစုံအလုံးသမားအဖွဲ့ချုပ် ILO ကတင်းနာတွေကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါရတယ်။အလုံးလက်မဲ့ဖြစ်ခဲ့ရသူလူ255သန်းအရေအတွက်က2009ခုနှစ်ကကြုံတွေ့ခဲ့ရတဲ့ကမ္ဘာငွေကြေးအကျတဲကြောင့်အလုဆုံးရှုံးရသူအရေအတွက်ထက်လေးစားနီးပါးရှိတယ်လို့လည်းဆိုပါတယ်။ဒါကြောင့်1939ကတွေ့ကြုံခဲ့ရတဲ့ကမ္ဘာစီးပွားပြကန်နောက်ပိုင်းအဆိုးရွားဆုံးအကျတဲဖြစ်တယ်လို့လည်း ILO အကြီးအကဲ Guy Ryder ကဗီဒီယိုရုပ်သံကပြုလုပ်တဲ့စုနေပေါ်မှာပြောပါတယ်။ဒီနေ့2021ခုနှစ်မှာတော့ကမ္ဘာလူသမားဈေးကွက်ပြန်လည်တလန်ထူလာဖို့ကအချိန်ရွာဦးမှာဖြစ်တယ်လို့မကြီးမြတ်မှုတွေနဲ့မကြီးရမှုတွေရှိနေဦးမှာဖြစ်တယ်လို့လည်း ILO ကပြောပါတယ်ခင်ဗျ။